ဒီရက်ပိုင်းနဲ့အတွင်းမိုးများတာနဲ့ဆယ်ရေလွတ်လိုက်တာတွေကြောင့်မန္တလေးမြို့နယ်အနီးအနားကမြို့နယ်တွေမှာရေလွှမ်းမိုးခဲ့တာဟာဒီကနေ့မှဆိုရင်ရေတပေလောက်ကျသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တချို့မြို့နယ်တွေမှာရေဟာတိတိတတ်တာမကျဆင်းသေးပဲတောင်းနဲ့ချီတဲ့အိမ်ဆောင်စုတွေဟာထောက်ပံ့ကူညီမှုတွေလိုအပ်နေစေဖြစ်တယ်လို့ပြောပါတယ်။မန္တလေးမြို့နယ်အနီးပတ်ဝန်းကျင်ရေလွှမ်းမိုးတဲ့နောက်ဆုံးအခြေအနေတွေကိုတော့စုံစမ်းထားတဲ့ကိုမှုဆောင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ဒီကနေ့ထိမန္တလေးမြို့မှာဆက်လက်ပြီးရေလွှမ်းမိုးနေတဲ့နေရာတွေကတော့ချမ်းမြသာစီမြို့နယ်နဲ့ပြည်ကြီးတခုမြို့နယ်အတွင်းကရပ်ကွက်တွေဖြစ်ပါတယ်။ဒီရက်ွက်တွေဟာတရတော်ချောင်းအနီးအနားကရက်ွက်တွေဖြစ်ပြီးကနကုန်းအောင်ပင်လဲထွန်တုံးကန်တာယာတင်ပန်းကုန်းမြရီနန္ဒာဂတ်ငယ်ရက်ွက်ဂါကြီးရက်ွက်စတာတွေပါဝင်ပါတယ်မန္တလေးမြို့မှာရေလွှမ်းမိုးတဲ့နောက်ဆုံးအခြေအနေကိုတော့ကိုကြီးကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတဲ့မန္တလေးမြို့ကန်တယောက်ကအခုလိုပြောပါတယ
်နောက်ဆုံးအခြေအနေကကျွန်တော်တို့ရေရတပေလောက်တော့ကျသွားပြီတချို့နေရာတွေကတစ်ထပ်အိမ်တွေအိမ်ခေါင်ကြီးရောက်တယ်ဒီပြားခတ်တဲ့နေရာတွေကတော့ရေတပေလောက်ကျတော့တိတာပဲမြဲခုနကပြောတဲ့ထူးထူးကဲကဲကျွန်တော်တို့ရေပြတ်တဲ့နေရာတွေကျတော့တပေလောက်ကျတာမတိတာသေးဘူးအကြီးကြီးတကုန်မြို့နယ်ကျွန်တော်တို့62လမ်းရဲ့အရှိတ်ဘက်ဆိုရင်အိမ်ခေါင်ထိမြုပ်ပါနဲ့ချမ်းမြသာစီမြို့နယ်ကျွန်တော်တို့ပြည်ကြီးတကုန်မြို့နယ်အဲဒီကခုကတော့တော်တော်ဆိုးပါတယ်ချမ်းမြသာစီမြို့နယ်အရှိတ်ဘက်တစ်ဘက်လုံးကရေလွှမ်းပါတယ်ဟိုအိမ်အောင်စုနဲ့ပြောမယ်ဆိုရင်အိမ်အောင်စုဟိုတောင်းချီပါတယ
်တချို့ရက်ွက်တွေမှာဆိုရင်လူတွေဟာအင်ပေါ်ကမစင်းနိုင်သေးပဲကူညီကယ်ဆယ်ရေးလုပ်သူတွေကအိမ်တန်ရာရောက်ထမင်းထုတ်တွေတွားရောက်ဝင်ကပေးနေရတယ်လို့သူကဆက်ပြောပါတယ်
။တချို့ဆိုရင်အဲ့ဒီအိမ်ကြီးကနေမစင်းရသေးပဲနဲ့ကျွန်တော်တို့ကလေဒီနဲ့တွားပြီးတော့ထမင်းထုတ်ပို့ရတယ်။အဖွဲ့အစည်းပေါင်းစုံပေါ့ဗျာကျွန်တော်တို့လူမှုရေးအသင်းတွေထေတန်ငါတော်တွေမြို့ရင်းကဈေးကျူကတော့စေတနာရှင်တွေဒီလိုလူမျိုးတွေပေါင်းပြီးတော့အခုကျွန်တော်တို့ကယ်ဆယ်ရေးထောက်ပံ့ရေးဒါတွေကလုပ်နေရတယ်။ထမင်းထုတ်ဆိုရင်ကျွန်တော်တို့ဟိုဆက်ပြီးတော့ကျွန်တော်တို့ပို့နေရတယ်ခင်ဗျကျွန်တော်တို့ဆိုရင်တရက်ကိုဟိုထမင်းတို့ပေါင်း5000 6000အဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့စုပြီးတော့ကျွန်တော်တို့ဝေးနေရတယ်ဒါတော့မှတချို့နေရာတွေကမရောက်တဲ့နေရာတွေရှိတယ
်ရေဘေးကယ်ဆယ်ရေးလှုပ်ဆောင်နေသူတွေတွေ့ကြုံနေရတဲ့အခက်အခဲကတော့ကုညီရေးသွားဖို့အတွက်လေမလုံလောက်တာပဲဖြစ်တယ်လို့ပြောပါတယ်လက်ရှိရေလွှမ်းမိုးနေစေဖြစ်တဲ့ချမ်းမြသာစီမျိုးနဲ့ထုံထုံရောက်ွက်မှာနေထိုင်သူတယောက်ကတော့ဒီလိုရေဘေးဒုက္ခရောက်သူတွေကိုအာနာပိုင်တွေကလာရောက်ကူညီကြတော့မတွေ့ရသေးဘူးလို့ပြောပါတယ်။အဲ
့တော့ခုလောလောဆယ်ကကျမတို့တော့မတွေ့ရသေးဘူး။ဒီနေ့တော့ကံတရားဆက်တော့လာသွားတယ်တာတာပဲ။ဒီဘက်တော့ကျမတို့မတားသေးဘူးချက်။အခုလောလောဆယ်ကကျမတို့မြင်နေတာတော့ဒီမြို့လေးကနေပေါ့နော်။စေနာစင်ပြလာပြီးတော့ကူညီကြတာဟာရက်ပတ်ထည်တဲ့အထိလိုက်ပြီးတော့တိုင်းတစ်စင်းပေါ့နော်။တိုင်းတစ်စင်းပေါ့အိမ်လေးတော့ပေါ့ရင်းစွန်းလောက်ပြီးတဲ့ရေတွေကိုကမင်းတော့တွေတော့ခေါင်းပေါ်ရွက်ပြီးတော့လေတောင်းနေတဲ့ခေါင်းပေါ်ရွက်ပြီးရေတန်ဘူးတွေနဲ့အဲ့လိုတိုင်းစီပေါ့နော်။ဒီနေ့ကမှလိုက်ဝင်ကြတာချက်။
ပြန်တော်ချောင်းအနီးအနားကရက်ွက်တွေမှာအခုအချိန်ထိရေကရင်ဆုံးလောက်အထိရှိနေစေဖြစ်ပြီးထမင်းချက်စားလို့မရသေးတာကြောင့်ကုညီထောက်ပံ့သူတွေကိုစောင့်မျှော်နေရစေဖြစ်တယ်လို့သူကဆက်ပြောပါတယ်။အခြားမန္တလေးမြို့သားတယောက်ကတော့ရေဘေးဒုက္ခကြုံနေရသူတွေကိုမန္တလေးမြို့ပေါ်ကလူမှုရေးဘာသာရေးအဖွဲ့တွေတမကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်အခြားနိုင်ငံရေးပါတီတွေကလည်းတအားသမျှဝိုင်းဝန်းကူညီထောက်ပံ့တာတွေရှိနေတယ်လို့ပြောပါတယ်။ဒီရေကြီးတာမှာတော့အသေးပြောက်တချို့ရှိတယ်လို့ဒေတာကတချို့ကပြောပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး Weekly 11 Journal ရဲ့ Internet စာမျက်နှာမှာတော့ချမ်းမြသာစီနဲ့ပြည်ကြီးတခုမျိုးနယ်အတွင်းကရေဘေးဒုက္ခသည်တွေအတွက်ဖျားပရဝံဓမ္မယုံဖုန်ကြီးကျောင်းနဲ့စာတင်ကျောင်းတွေမှာရေဘေးကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးဒေတာကအာဏာပိုင်တွေတန်ကာတော်တွေလူမှုကွန်ရက်အသင်းနဲ့ပုဂ္ဂလိကစေနာရှင်တွေကကူညီထောက်ပံ့ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတယ်လို့ဖော်ပြထားပါတယ်။အခုလိုရေကြီးရတာကတော့ဒီအပိုင်းတွေအတွင်းမှာမန္တလေးမြို့ပေါ်နဲ့အထက်ပိုင်းဒေသတွေမှာမိုးများတာနဲ့ဆယ်တော်ကြီးဆယ်တော်လေးစတဲ့ဆယ်တွေကနေရေဖောက်ထုတ်တာကြောင့်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီအပိုင်းတွေအတွင်းမြမပြည်အနှံပြားမှာမိုးများခဲ့တာကတော့ဘင်္ဂလားပင်လယ်အော်အတွင်းမှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းကြောင့်ဖြစ်ပါတယ်။အခုအခါမှာတော့မြန်မာနိုင်ငံရဲ့ရာသီဥတုအခြေအနေဟာကောင်းမွန်လာပြီလို့မိုးလေဝသနဲ့ဇလားဗေဒပညာရှင်ဦးထွန်းလွင်ကပြောပါတယ်
။မိုးကတော့မြောက်ပိုင်းကစပြီးတော့အောက်ပိုင်းအထိပြင်ကျင်တော့ကျဲသွားပြီ။ရာသီဥတုကတော့ကျွန်တော်တို့ခေါ်တော့ improving ပေါ့နော်။ဒီနေရာတော့ပဲနည်းနည်းကြံမလဲဆိုရင်ဒီအေရဝတီတောင်ပိုင်းရန်ကုန်အစကနေပြီးတော့အောက်ပိုင်းတစ်ပိုင်းလုံးမှာတော့တင်ကျန်တယ်ပေါ့ဗျာ။ရခိုင်မှာတော့မရှိတော့ပါဘူးခင်ဗျာ။တင်ကျင်တော့နည်းတော့ပါပြီ။တချမ်းကညော့တယ်တခြားတော့ရှိတော့ပေါ့နော်
ဒီလိုဘင်္ဂလားပင်လယ်အော်ဘက်မှာငြိမ်သက်သွားပေမဲ့နောက်ရက်တွင်မှာတော့ တောင်တရုတ်ပင်လယ်ဘက်ကလေပြင်းအားနဲ့ရဝင်းအခြေအနေကိုသတိထားဖို့လိုမယ်လို့သူကဆက်ပြောပါတယ်
မင်္ဂလာပင်လယ်အပိုင်းကတော့ပြန်ကျင်သွားပြီလို့ပြောလို့ရတယ်ဒါပေမဲ့တောင်တရုတ်ပင်လယ်ကနည်းနည်းပြန်ပြီးတော့တက်နေပြန်တယ်လောလောဆယ်ကိုလေပြင်းအားနဲ့ရဝင်းနှစ်ခုအရှိပါဖြစ်နေတယ်ပေါ့နော်အဲ့တော့ဒီအပိုင်းမှာတော့ကျွန်တော်တို့နေပါမှာခင်ဗျာမိုးနေမယ်တရက်တန်ဒီနေရက်တန်ဒီပေါ့လေဒါမဲ့နောက်ပိုင်းမှာတော့အဲ့ဒီတောင်ကျုပ်ပင်လယ်ခါလေးတော့ကျွန်တော်ကြည့်အောင်မယ်ဗျာဒါမဲ့နောက်3ရက်4ရက်စသဖြင့်ကြာလာတဲ့အချိန်မှာတော့အရှိဘက်ကဟာလေးကိုဘယ်လိုနေတာရှိမလဲဆိုတော့ဒါထုတ်ပြန်ချက်လေးတွေကိုဒါစောင့်နားထောင်ဖို့လိုပါတယ်လို့အဲ့လောက်ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဒီလပထမပတ်အတွင်းမှာတော့တောင်တျုပ်ပင်လယ်အတွင်းမှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းတန်ကြောင့်အရှိတောင်အာရှနိုင်ငံတွေဖြစ်တဲ့ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာမိုးသည်းထန်ပြီးမြေကြီးကြီးတာတွေရေရှမ်းတာတွေဖြစ်ခဲ့တာကြောင့်လူသေဆုံးတာနဲ့ဒဏ်ရာရတာတွေရှိခဲ့ပါတယ်